စစ်ခိုင်ပြည်နယ်မောင်းတော်ဒေသမှာ2016ခုနှစ်အောက်တိုဘာလကဖြစ်ပွားတဲ့အကြမ်းဖက်တပ်ခိုက်မှုနောက်ပိုင်းမှာအကြမ်းဖက်တပ်ဖြတ်မှုကြောင့်အရက်သား23ယောက်သေဆုံးပြီး10ယောက်ပျောက်ဆုံးနေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။လေလာသူတွေကတော့ဒီအရက်သားတွေသေဆုံးပျောက်ဆုံးနေတာဟာအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးမှုအားနည်းချက်ဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မောင်တော်ဒေတာအကျန်းဖက်တိုက်ခိုက်တာဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တာပါဒီအခင်းဖြစ်ပွားပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြီးကအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွစ်ဆုံဖြည့်ကြားသူတွေဟာအကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလ3ရက်နေ့အထိရရှိထားတဲ့စီးရင်အရာဆိုရင်အကျန်းဖက်တပ်ဖြတ်ခံရသူအရက်သား23ယောက်ရှိပြီးပျောက်ဆုံးနေသူ10ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်မွန်ဒိုဒေတာမှာဖြစ်ပျက်နေတဲ့အခြေအနေကိုအဲ့ဒီဒေတာကိုတွားရောက်လေ့လာသတင်းယူခဲ့တဲ့သတင်းစာဆရာဦးစီသူအောင်မင်းကအခုလိုပြောပါတယ
်အကျန်းဖက်သမားတွေကကျွန်တော်တို့ဒီလောက်ရှိရင်တော့တချို့နေရာတွေတချို့ကြီးရွာတွေမှာစာမန်ဒီရွာသားတွေအနေနဲ့သတင်းနေတယ်အဲ့ဒီကြိုးရကြတယ်ရွာပြည်နေရာတွေမှာသူကသူနေနေပြီးတော့မှအဲသူတို့ဩဇာမခံတာတွေသူကတော့အစိုးရနဲ့ဥပပေါင်းနဲ့လို့သူတို့ယူဆသူတွေအဲ့လိုမျိုးတွေကိုပြန်ပြီးဆွဲတပ်ဖြတ်တာတွေအဲ့ဒါမျိုးတွေလုံးနေတယ်လို့ကျွန်တော်တို့သိရတယ်။အဲ့ဒီရဲတပ်ဖွဲ့တွေဘာတွေကိုယ်တိုင်တော်မှသူတို့တွေကရွာတွေကနေရသွားရင်ဟိုလူမျိုးကြီးတွေပြေးချာယူပြီးတော့မှသူတို့သွားနေရတဲ့အခြေအနေမျိုးမှာအဲ့ဒီအကျန်းဖက်သမားတွေကတော့ရွာထဲမှာရှိနေရှိနေမယ်ဒီကိုရောက်ဖြောက်ဖြောက်ထားမယ်အဲ့တော့အကောင်ပြေးဖို့တော့တော်တော်လေးကိုမလွယ်ဘူးလို့ကျွန်တော်ထင်တာပေါ့နော်
။မောင်တော်ခရိုင်ပြည်မှာအစ္စလမ်ဘာသာဝင်ဥယျာဉ်9သိန်းကျော်လောက်ရှိပြီးအများစုဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကျဉ်လွတ်နေတာကိုတွေ့မြင်ရကြောင်းလည်းပြောပါရတယ်။အရသားတွေကိုအကောင်ပြေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်မှာဖြစ်ကြောင်းလည်းဦးစီသူအောင်မြင့်ကပြောပါရတယ်
။ဒီအုပ်ချုပ်ရေးပိုင်းကမစ္စလင်ထားတဲ့သဘောထားပေါ့။အစိုးရကထားတဲ့သဘောထားကအဓာတ်ကနိုင်ငံသားတွေဘာတွေလို့ဒီလိုကိုဒီလိုဆရာသတ်မှတ်တာကမရှိတဲ့ခါကျတော့သတိဉာဏ်ဉာဏ်တို့နေတယ်အဲနေတဲ့ခါကျတော့ဘာဖြစ်လဲမှမသိရတော့ဘူးစက်ခံရေးနဲ့သိပြီးတော့မရှိဘူးမရှိတဲ့ခါကျတော့ဒီထဲမှာဘာဖြစ်နေတာမသိတဲ့လိုမျိုးဘလို့ကာကွယ်ပေးရမလဲဆိုတာလည်းသူတို့လုံလို့ရမှာမဟုတ်ဘူးအဲ့တော့ဒါကြီးကိုကာကွယ်ပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရောနောက်အဓိကကျတဲ့ဒီလူတွေဘောတော့ကိုယ်နိုင်ငံထဲမှာနေတဲ့လူတွေကိုယ်တရားဥပဒေစိုးမိုးအောက်မှာကိုယ်အုပ်ချုပ်ရေးအောက်မှာရှိရမယ်ကိုယ်ကလည်းအကာအကွယ်ပေးရမယ်ဒီကုမ္ပဏီတို့တဲ့အောင်လုပ်ပြရမယ်။ဘာညာဆိုရဲ policy ကိုအရင်ကြောင်းမှရမယ်။အဲဒီအခြေအနေမပြောင်းနိုင်ဘူးဆိုရင်တော့အဲဒီလိုပဲဆက်ကျဲနေဦးမှာပဲ
။ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိရခိုင်ပြည်နယ်လွှတ်တော်ကတိုင်းရင်းသားကြီးရကော်မတီဥက္ကဋ္ဌဦးမောင်မောင်အောင်ကတော့အကြက်သားဝေကာကွယ်ရေးနဲ့ပတ်သက်ပြီးအခုလိုတုံ့တက်ပါတယ်
။အခုနိုင်ငံသားမဖြစ်သေးပေမဲ့လည်းအခုဘာရဲ့ဆိုတော့နိုင်ငံပြစ်မှားနေတဲ့အတွက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကဘုနာနေကြဆောင်ကျဲပါညာသမလို့အပေါ်လုံးကတော့သူတို့ကလုံးဝလုံးဝကြာတာပဲသူတို့အဲ့ဒီမှာဟိုအမှန်တိုင်းပြောရတာတရားဥပဒေစိုးမိုးကြီးကတော်တော်အားနည်းနေဒီဘင်္ဂါလီ community တွေကလည်းတော်ရတယ်ခုနကပေါ့အဲရိုဂျာမမရရင်သူတို့ကပရိဝေကင်းနေမလို့ပရိဝေကင်းနေသူတို့ကခုနကနိုင်ငံသားတွေတည်းမလို့ဘာမှလည်းမလို့ဒီတိုင်းပဲအဲညီကမဟိုအစိုးရပြောတဲ့အတိုင်းနဲ့မဟုတ်ဘဲနဲ့သူတို့ကသူတို့လွတ်လပ်တယ်လို့ဟိုအဲ့လိုကြီးသွားတော့ဖြစ်တော့ဖြစ်နေတယ်ဟိုနိုင်ငံသားဖြစ်တာရင်ဖြစ်တာလေခဏပေးသေးလိုက်ကိုယ်နိုင်ငံတွင်းမှာနေတယ်ဆိုတော့အဲ့ဒီနိုင်ငံရဲ့ဥပဒေကိုတိုင်းတာပေါ့အင်းနိုင်ဒီကတော့တရားဥပဒေစိုးမိုးရေးကတော့ဒီလား
တရားဥပဒေစိုးမိုးရေးကိုတိတိကျကျဆောင်ရွက်ဖို့လိုအပ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဒီကိစ္စတွေကတော့ဟိုနိုင်ငံတကာနဲ့ဆက်ရတဲ့ကကြတော့ခုနကရှင်းလင်းပေးခုတဲ့ကတော့နားလည်မှုကြီးရတယ်တစ်ပိတ်ကတော့ကုပ္ပီရတတိယဆုံးအောင်အခုနကကိုလိုပေးတဲ့အခွင့်အရေးပိုင်းက82နဲ့လိုအပ်တဲ့ပေးရမှာပေါ့နော်ဒီလိုတော့တော့အောင်ခုကတော့ဒီအော်တိုဘတ်ကွေးရင်းတော့ပိုင်းမှာတို့ကဟိုကျောင်းကိုဖော်မင်းတမျိုးရှိရင်တကယ်လို့နှုတ်ပိတ်တဲ့ဘောမျိုးဆိုတာတော့အဲ့အဖွဲ့ကိုထက်တဲ့ဝင်နေတတိယရောင်းနေတာစုံစားစစ်စစ်ပြမအရေးယူဆောင်ရဖို့အဲ့လိုပဲလုံမလို့ဒီလိုပဲကြည့်တော့ပြပါတယ်နော
်မုံတော်ဒေတာအကျန်းဖက်ဖြစ်စင်မှာတံတော်သား9ဦးရဲပြတ်ဖို့ဝင်10ဦးကြာဆုံးခဲ့ကြောင်းနဲ့အကျန်းဖက်တိုက်ခိုက်သူ69ဦးသေဆုံးပြီးချုံတောင်ထားသူတရားစစ်ဆေးနေသူ900ကျော်ရှိကြောင်းနဲ့အစိုးရကတင်းထုတ်ပြန်ထားပါတယ်